ထေရှားခံရတဲ့စပိနိုင်ငံကက်တလန်ဒေသခေါင်းဆောင်ကဒီဇင်ဘာလမှာပြန်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြောလိုက်ပြီးလိုအပ်မယ်ဆိုရင်သူအခုပုန်းခုန်နေတဲ့ဒေါ်ဂျန်နိုင်ငံကနေမဲဆယ်စီယွန်ကြီးကိုလှမ်းလို့မယ်လို့ပြောပါတယ်ဒီဇင်ဘာလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာကိုယ်စားလှောင်းဖြစ်ဝင်ကြိုင်ဖို့သူအစဉ်အမြဲဖြစ်နေပြီလို့ကက်တလန်ခေါင်းဆောင်ကာလက်စ်ပူဒီမွန်ကဒေါ်ဂျန်နိုင်ငံပိုင် RDBG ရုပ်သံတင်ဌာနကိုတောက်ကြနေတာပြောတာပါကျွန်တော်တို့ဟာပြန့်ကျက်လွမ်းချုံတဲ့ကမ္ဘာမှာနေထိုင်ကြတာမို့ဘယ်နေရာကနေမဆိုမဲဆယ်စီယွန်ကြီးလှုပ်လို့ရပါရဲ့လို့သူကဆိုပါတယ်ကက်တလန်ဒေသကိုလွတ်လပ်ရေးကြေညာခဲ့တာမှာပူဒီမွန်ပါဝင်ခဲ့တဲ့ခံကဏ္ဍနဲ့ဆက်ဆက်ပြီးသူ့ကိုဖမ်းဆီးရေးနိုင်ငံတကာဖမ်းဝရတခုကိုစပိန်တရားသူကြီးတူကထုတ်ပြန်ပြီးတော့မယ်လို့ခံမှန်းထားကြတယ်မှာပဲပူဒမွန်ကရုပ်ောက်ပွဲကိစ္စပြောတာပါခေါ်ထွက်ရေးလုံဆောင်ခဲ့ကြတဲ့အတွက်ပူဒမွန်နဲ့သူ့အစိုးရဖော်ဝင်၁၃ဦးကိုစပိန်အာဏာပိုင်တွေကယာယူကနေဖယ်ရှားလိုက်ပြီးတဲ့နောက်ဒီသတင်းပတ်မှာပူဒမွန်နဲ့သူ့အစိုးရဖော်ဝင်၄ဦးတို့ဘယ်လ်ဂျီယံနိုင်ငံကိုထွက်ပြေးသွားတာပါကျန်၉ဦးကိုစပိန်အစိုးရကတရားစွဲထားပြီး၁ဦးကိုအာမခံနဲ့ပြန်လုပြီးတော့၈ဦးကိုဖမ်းထားပါတယ်